မုခါဆိုင်ကလုန်းမုန်တိုင်းကြောင့်အထိနာခဲ့တဲ့ရခိုင်ပြည်နယ်မှာဇွန်လ၁ရက်ဒီကနေ့မှာစာသင်ကျောင်းတွေပြန်ဖွင့်ပြီးကျောင်းအပ်ဆက်လက်ခံနေတယ်လို့ပြည်နယ်ပညာရေးမှူးကပြောလိုက်ပါတယ်။အခု2023-24ပညာသင်နှစ်အတွက်ပထမဆုံးကျောင်းစဖွင့်တဲ့ရက်မှာရခိုင်ပြည်နယ်မှာကျောင်းတက်သူပေါင်း၄သိန်းနီးပါးရှိတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဒီကျောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမဆုမုံပြောပြပေးပါအောင်ခင်ဗျာ။
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့မေလ14ရက်နေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့မုံတိုင်းဒဏ်ကြောင်လူနေအိမ်နဲ့အဆောက်အုံတော်တော်များများပျက်စီးဆုံးရှုံးခဲ့ရပြီးတော့အခုချိန်ထိပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်နေရတဲ့အခြေအနေပါပျက်စီးခဲ့တဲ့အထက်မှာစာသင်ကျောင်းတွေလည်းပါဝင်ပေမဲ့ဒီကနေ့ဇွန်လ1ရက်နေ့မှာတော့တနင်္ဂနွေလုံးဤတူရခိုင်ပြည်နယ်ကစာသင်ကျောင်းတွေကိုဖွင့်လှစ်နိုင်ခဲ့တယ်လို့ရခိုင်ပြည်နယ်ရဲ့ပြည်နယ်ပညာရေးမှူးဥပထရီစိန်ကပြောပါတယ
်ဒီနေ့ကြောက်တဲ့ရောက်မှုစရင်ကတော့ကျွန်တော်တို့ဒါ3,400-3,403ဦးဒါကြောက်တဲ့ဒီပေါ်တော့ဒီနေ့ဟုတ်ကဲ့တော်တော်များများတော့ကျွန်တော်တို့ဒီမုန်တိုင်းကြောက်နေနေဖြစ်စီတော့တာမှာဒါတော်တော်များများပြတ်တာပေါ်တော့ဒါမဲ့အဲ့ဒီပြတ်တဲ့အနေရပေါ်မှာလေးပဲကျွန်တော်တို့ကဒါသူအရေးကြီးကြမှုနဲ့နေပြီးတော့လုံးတယ်ပေါ့ဟိုမိုးမိုးတယ်ဟိုတဲနိုင်ဆုံးကျွန်တော်တို့လုံးပြီးတော့မှဒါကြောက်တွေတော်တော်ကိုကျောက်တဲလို့ရတဲ့နေသားလေးတွေပေါ်တော့ကျောက်တဲရောက်မှုကတော့ကျွန်တော်စစ်သွေးမျိုးမှဆိုလို့ရှိရင်ဒီနေ့တော်တော့ကိုဟိုပေါ်အားရစရာရှိပါတယ်ဟုတ်ကဲ့
ဒီကနေ့ကျောင်းဆောက်ဖွင့်တဲ့ပထမဆုံးရက်မှာကျောင်းသူကျောင်းသားပေါင်း3,800,000ကျော်တက်ရောက်ခဲ့တယ်လို့ပြောပါတယ်ကျောင်းအနှံထားတဲ့စရင်ကတော့4,200နီးပါးရှိပါတယ်မုံတိုင်းတန်ကျောက်စစ်တွေပုံနှကျွန်းရသေးတောင်ပေါတော့နဲ့ကျောက်တော်ဘူးသီးတောင်ပါဝင်မြောက်ဦးမြွနယ်မှာရှိတဲ့စာသင်ကျောင်းအဆောက်အုံတွေအတော်လေးကိုပျက်စီးခဲ့တာပါတချို့ကျောင်းတွေကတော့ခေါင်မိုးလန်တဲ့အနေထားပဲရှိလို့ကျောင်းဖွင့်ရမတိုင်ခင်မှာပြင်ဆင်နိုင်ခဲ့တယ်လို့တာဝန်ရှိတဲ့သူတွေကပြောပါတယ်။မြို့နယ်အလိုက်အခြေခံပညာစာသင်ကျောင်းတွေအနည်းနဲ့အများထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။တချို့ကျောင်းတွေကိုတော့ပြုပြင်နိုင်ခဲ့ပြီးတော့ကျောင်းဆောင်တွေမှာနှစ်သုတ်ခွဲပြီးတက်ရောက်တာမျိုးတွေရှိတယ်လို့ပြောပါတယ်။အခုလိုမျိုးအချိန်ခွဲပြီးတော့အလှည့်ကျတက်ရောက်နေတဲ့ကျောင်းတွေကိုပြင်ဆင်နေပြီးတော့ဒီရက်ပိုင်းအတွင်းမှာတော့ပြီးစီးနိုင်ပါတယ်လို့ပြည်နယ်ပညာရေးမှူးကပြောပါတယ်။
ကျွန်တော်တို့ကတော့3,163ကျောက်ရှိတယ်ပေါ့နော်ရခိုင်ပြည်နယ်မှာကျောက်ဖွင့်တာ3,163ကျောက်မှာဒါကျွန်တော်တို့မုန်တိုင်းကျောက်ထိခိုက်တဲ့ကျောက်ကတော့1,300ကျော်ရှိတယ်ပေါ့နော်1,380ကျော်မျိုးနဲ့လိုက်တာတချို့ကတော့မိုးလန်တယ်တချို့ကယာယီဆောက်တယ်ဆောက်ပြီးတော့မှလုံတာစင်တာရှိတယ်နောက်တချို့ကတော့အပိလိုက်တဲ့ကျောက်တွေမှာဆိုလို့ရှိရင်ကျောက်သားဦးတွေကရနေပြီးတော့မှဒါရော်ရဲ့ဖုံးကျောက်အောက်တွေမှာတချို့ကျောက်တွေမှာအင်ဂျင်အင်ကောက်တွေရဲ့အောက်မှာအဲ့လိုမျိုးတွေအဲ့ဖင်တားရှိတယ်အဲ့ဒီကျောင်းရေကျော်ကတော့185ကျောက်လောက်ရှိတယ်ပေါ့နော်ဟုတ်ကဲ့
ပျက်စီးဆုံးရှုံးမှုကြီးမားတဲ့စာသင်ကျောင်းအဆောက်အုံတွေကတော့ကုမ္ပဏီတွေနဲ့ချိတ်ဆက်ဆောင်ရွက်နေပြီးတချို့ကျောင်းတွေကတော့ဒေသခံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်မှာမုံတိုင်းဒဏ်ကျောင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်နေရခြင်းနေစရာမရှိတော့တဲ့သူတွေနဲ့စားသောက်ဖို့အခက်အခဲကြုံနေရသူတွေလည်းတော်တော်ကိုများနေပါတယ်လိုအပ်ချက်တွေနဲ့စိုးရိမ်စေကြောင့်မုံတိုင်းအလွန်ကာလမှာကြောင်းတက်နိုင်မှုခက်ခဲနေသူတွေလည်းရှိပါတယ်
ကျွန်တော်တို့ရခိုင်ပြည်မှာတော့ဟောပါဘယ်လိုပြောမလဲဒီမနစ်ကဟောပေါ့9သိန်းကျော်ရှိခဲ့တာပေါ့တော့ဒါ6သောဦးရတယ်ဒီနေ့လည်းပဲအဲ့ဒီ6သောဦးရကိုတော့မှန်းထားတာပေါ့ကျွန်တော်တို့လောလောဆယ်ကတော့ဒီဆိုနေဒီမှာကြောင်းလာမယ်ကြားတာလေးတွေရှိသေးတဲ့အတွက်ဘူးတော့ဒီနေ့ထီတော့လေ4သိန်းတစ်ဖောက်9,000ကျော်ဟောရှိပြီပေါ့နော်နောက်ရက်တည်းမှာလည်းပဲကျွန်တော်တို့ဒါကြောင်းလေးတစ်ဖောက်ကတင်နေပြီးတော့တကယ်ကလေကျောင်းလက်ခံမယ်ပေါ့နော်အဲ့လိုမျိုးအဲဆောင်ရွက်သွားမ
ယ်ရခိုင်ပြည်နယ်မှာရှိတဲ့စာသင်ကျောင်းတွေကိုဂျွန်လာတရက်နေ့ဒီကနေ့မှာဖွင့်လှစ်နိုင်တဲ့ကျောင်းနဲ့ဂျွန်လာတတိယဘက်မှာဖွင့်လှစ်နိုင်တဲ့ကျောင်းတွေဆိုပြီးအုပ်စုနှစ်စုခွဲထားပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းပြောထားပါတယ်ရခိုင်ပြည်နယ်မှာရှိတဲ့အခြေခံစာသင်ကျောင်း3,193ကျောင်းတွေကဒီကနေ့ကျောင်းစဖွင့်တဲ့ပထမဆုံးရက်မှာတော့ကျောင်းပေါင်း2,400ဖွင့်လှစ်နိုင်ခဲ့ပြီးကျန်တဲ့ကျောင်းတွေကိုတော့တတိယဘက်မှာအားလုံးပြန်ဖွင့်ဖို့ကိုအာဏာပိုင်တွေကရည်ရွယ်ထားကြပါတယ်ရှင်။